စစ်ကောင်စီဘက်ကနေအာဏာထိမ်းပြီးတော့၅လကျော်ကြာတဲ့အထိဆန္ဒပြပွဲတွေပောက်ကွဲမှုတွေဇက်တိုက်ရှိနေပါတယ်။ဆရာနာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလည်းစစ်ကောင်စီဘက်ကဆက်ပြီးတော့နှိပ်ကွပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့ပြည်မျိုးကပြည်သူတဦးနဲ့မုံရွာကပြည်သူတဦးအလောင်းမဲပြန်ရခဲ့ပါတယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာလည်းအိမ်သစ်တပ်ပွဲကျင်းပနေတဲ့အိမ်ကိုစစ်တပ်ကဝင်စီးလို့တိုက်ဆုံမှုရှိခဲ့ပြီးလူ30လောက်ဖမ်းခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
ဇူလိုင်လ2ရက်ဒီကနေ့မနက်8နာရီဝန်းကျင်လောက်ကရန်ကုန်မြို့မြင်းဒီကုန်းဂုံးကျော်တံတားပေါ်မှာဘုံပေါက်ကွဲတာဖြစ်ခဲ့ပါတယ်။တံတားပေါ်မှာချိတ်ဆွဲထားတဲ့ဆန္ဒပြစာသားကိုရဲတွေလာဖြုတ်တဲ့အချိန်ရဲကားထဲမှာပေါက်ကွဲခဲ့တာလို့မြင်းဒီကုန်းမှာနေထိုင်သူတူကပြောပါတယ်
။ဇူလိုင်လောက်သူတို့လာဖြုတ်တယ်လေ။တံတားပေါ်မှာချိတ်ခဲ့ဟောကြောင့်လာဖြုတ်တာချုပ်တော့အဲရဲကားရောက်လာတဲ့အချိန်မှာအဲ့ခိုင်နဲ့ကွက်တီနီရွာလောက်ကိုပေါက်သွားတယ်နေထားပါဗျ။ချိတ်ခိုင်းမှုတော့တိတ်မရှိပါဘူးဗျ။8နာရီ10မိနစ်လောက်ပဲဖြစ်တော့ဆိုတော့သူတို့ပိတ်ထားတာ9နာရီခွဲလောက်ထိကိုပိုင်းကုန်းရစားဖို့လုံးဝကားကြီးပြီးမချက်ဘူးနော်အဲ့လိုအနေထားကြီးကိုပိတ်ဆက်ကြကားကြီးကိုထွက်သွားတဲ့လူကြီးကသူလုံးဝဆိုရုံသားရုံတက်သူတွေတောင်မှကျဝိတ်တွေပဲစစ်တဲ့အနေထားမျိုးအဲ့လောက်ထိကိုစစ်တယ်က
ြဒီဖြစ်စဉ်နဲ့ပတ်သက်ပြီးဂုံးဒရာဘော်ကချိတ်ဆွဲထားတဲ့ဆန္ဒပြအဝတ်အစားကိုဖြုတ်သိမ်းပြီးရဲကင်းလက်ရင်နောက်ဖုံးအတွင်ထဲတဲ့အချိန်မှာလက်လုံမိုင်းပောက်ကွဲခဲ့ပြီးကားနောက်ဖုံးအနေငယ်ပျက်စီးသွားတယ်လို့ပြောပါတယ်ဒီမိုင်းခွဲခဲ့တဲ့တရက်ခန့်ကိုဖမ်းဆီးရမိနိုင်ဖို့အတွက်စ조사နေတယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်။မနေ့ကလည်းမြေနီကုန်းကုန်းကျော်တရာအောက်ကရင်းနှင်းရဲကင်းရုံမှာအင်အားပြင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးလမ်းသွားလမ်းလာအမျိုးသမီးတယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကနေ့လယ်ပိုင်းတုန်းကလည်းမုံရွာမြို့ဆက်မှုဆောင်ရပ်ကွက်မှာပေါက်ကွဲမှုဖြစ်ခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ဖြစ်ပြီးချင်းမှာစစ်ကောင်စီတပ်တွေရောက်လာပြီးလူငယ်နှစ်ဦးဖမ်းဆီးခံခဲ့ရပါတယ်။ညနေပိုင်းမှာတော့ဖန်စီကလူငယ်နှစ်ဦးတည်းကတဦးရဲ့အလောင်းကိုလာထုတ်ဖို့မိသားစုထံကိုဆက်သွယ်လာတယ်လို့မုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းချုပ်ဦးကပြောပါတယ်
။မင်းရဲ့သူတို့ကပေါ့နော်ဒီမင်းဟိုနှစ်နိုင်သုံးနိုင်လောက်မှဖြစ်တာပေါ့အဲ့ဒီစမှုစုံထဲမှာဖြစ်တာလေ။ပြီးပြီးတော့သူတို့ဖန်ခေါ်သွားတာနှစ်ယောက်ဖန်ခေါ်သွားတယ်နှစ်ယောက်ဖန်ခေါ်သွားပြီးတော့စစ်ကြောင်းမှာကအဲ့ဒီတရားဝတ်တည်သွားတယ်။သူမင်းအဲ့ဒီဟိုညနေပိုင်းလောက်မှာပေါ့နော်ဘုံပေါက်ကပြီးညနေပိုင်းလောက်မှာဖန်သွားတယ်အဲ့ဒီစစ်ချင်းမသိမကြနိုင်ဘလောက်နေသူတို့အင်ကိုဖုန်းဆက်တယ်ပေါ့အလောင်းရေပွဲမှာအလောင်းလာထုတ်ပါသေးတယ်သူဖုန်းဆက်တဲ့တိုင်းနဲ့အလောင်းကတော့ရေပွဲကိုစစ်ချင်းကြီးကရောက်မလာဘူးပေါ့နော
်စစ်ကောက်စီတက်တွေဖမ်းဆီးသွားတဲ့နောက်တအုပ်ကိုလည်းစစ်ကြောရေးမှာစစ်ဆေးနေစေဆိုတာသာသိရပြီးဘယ်လိုအခြေအနေရှိသလဲဆိုတာမသိရဘူးလို့ပြောပါတယ်မုံရွာမှာစစ်ကောက်စီတက်တွေကလုံချိုရင်အင်အားကိုနှစ်ဆလောက်တွန်းမြင့်ထားတဲ့ကြားကနေမရရအောင်ဆရာနာရှင်စန့်ကြီးဆန္ဒပြစစ်ကြောင်းတွေကလည်းချီတက်နေကြစေဖြစ်ပါတယ်ဒီကနေ့ဆန္ဒပြစစ်ကြောင်းမှာကြုံရတဲ့အခြေအနေတွေကိုမုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းကျော်ဦးကအခုလိုပြောပြပါဗျ
။ဆန္ဒပြဝေးကြီးကတော့ဟိုတဖြည်းဖြည်းနဲ့ပို့ပြီးတော့ကြက်လာတယ်ပေါ့နော်။ဒီနေ့ဆိုလည်းကျွန်တော်တို့အခက်ခဲကြတဲ့နေ့လို့ရတယ်ပေါ့။ဒီနေ့မှတော့ကျွန်တော်တို့ဟိုဘက်ကလည်းအပြင်းထန်ပြီးနေတယ်လို့ကျွန်တော်ဘက်ကလည်းအာဏာရှင်ကိုအပြင်းထန်စန့်ကျင်ကန့်ကွက်ကြအောင်ကျွန်တော်ဒီမျိုးလုပ်တွေချုပ်ပြီးတဲ့ခါမှာဒီဟိုတံပြန်အာဏာပြန်ဆန္ဒပေါ့ဗျာ။အဲ့လိုမျိုးပုံစံမျိုးတွေကျွန်တော်ပြန်လုပ်တယ်ပေါ့။တာစီလန်းပေါ့နော်။တာစီလန်းမှာတာစီလိုင်းရဲ့တာစီဈေးပေါ့ဒီလူစီကားရဲ့တာစီဈေးမှာကျွန်တော်တို့ဖြည့်ချင်းတပိတ်ရောက်ကြတပိတ်ကျွန်တော်တို့လုပ်တယ်။အော်စီကောက်ကြီးတော့အဲ့ဒီလမ်းပေါ်မှာတော့ကျွန်တော်တို့အမြင်နဲ့တွားလာပြီးတော့ဖြူဖြုံနေတာရှိတယ်ပေါ့။တို့တော့ကျွန်တော်တို့တပိတ်တစ်ကြောင်နဲ့ဖြူဖို့တော့ကိုအမြင်နဲ့ဒီပိုင်းတိုင်းနဲ့ပုံမှန်ပတ်တယ်။အဲ့ပြီးတော့ဒီအရက်ဘုတ်တွေလွတ်ထားတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ဒီနေ့စစ်ကြောင်တော့မှဟိုတကယ်ပြီးကန်ဒီမှာအရက်ဘုတ်တွေဖုံးဆက်လိုက်လို့မျိုးကျွန်တော်တို့ဟိုလူစုခွဲလိုက်ရအမြင်နဲ့လူစုခွဲလိုက်ရတာမျိုးရှိတယ်။အစ်ကတော့တို့ကကျွန်တော်စစ်ကြောင်တွေကိုဖြူဖို့အတွက်ပကင်းရတော့အမြင်နဲ့အရင်ကလည်းပို့ပြီးတော့လုံငယ်နှစ်ဆတိုးပြီးပတ်တာရှိတယ်။ပြီးတော့အရွက်ဝတ်တွေပေါ့နော်။တိုးတွေလည်းအမြင်နဲ့လို့အရင်ကတည်းပို့ပြီးခြားရတာမျိုးရှိတယ်ပေါ့။ဒီကားထဲနဲ့ကျွန်တော်လောက်ရတာအနေတော့အရင်များတယ်ပြောဖို့
။မန္တလေး၊လက်ပတောင်း၊ကလေး၊တာမခံ၊ရင်းမပင်၊မော်လမြိုင်စတဲ့ဒေသတွေမှာလည်းလမ်းလျှောက်တဲ့ပိတ်၊ဆိုင်ကယ်တဲ့ပိတ်ပုံစံမျိုးစုံနဲ့ဆရာနာရှင်စန့်ကြည်ရေးလူမှုလှုပ်ရှားဆန္ဒပြမှုတွေဆက်ရှိနေပါတယ်။ပဲခူးတိုင်းပြည်မျိုးဖိုးခေါင်ကျေးရွာကအသက်34နှစ်အရွယ်ဦးစိုးမင်းဆိုသူကိုတော့မြရွာစာတင်ကျောင်းတကားဖျက်ဆီးမှုနဲ့ဆွဆွဲခံရပြီးစစ်ကောင်စီတပ်တွေကဇွန်လ29ရက်နေ့ည7နာရီမှာဖမ်းဆီးသွားပါတယ်။ဖမ်းဆီးခံရပြီးတဲ့နောက်မိသားစုဝင်တွေနှိစက်ရွာကိုလိုက်လံစုံစမ်းနေပေမဲ့ဘယ်ကိုဖမ်းဆီးသွားမှန်းအတိအကျမသိရသေးပါဘူး။ဒါပေမဲ့ဖမ်းဆီးခံရပြီးတော့3ရက်မြောက်နေ့ဖြစ်တဲ့ဇူလိုင်လ1ရက်မနေ့ကတော့အလောင်းမဲပြန်ရတယ်လို့ဆွေမျိုးတော်သူတို့က VOA ကိုပြောပါတယ်။ဇူလိုင်လ1ရက်နေ့မှာအရက်ဝတ်နဲ့စစ်သား2ယောက်ကအိမ်ကိုရောက်လာပြီးဦးစိုးမင်းဟာဇွန်လ30ရက်နေ့အကျဉ်းသားတွေလွတ်တဲ့ဆင်းထဲမှာပါပေမဲ့လို့အဲ့ဒီနေ့ည2နာရီလောက်မှာတက်ပြီးတော့တေဆုံသွားပြီးလက်ရှိမှာပြည်မျိုးစေးရုံရင်ခွဲရုံကိုပို့ဆောင်ထားလို့အလောင်းထုတ်ဖို့ပြောလာတာလို့ဆွေမျိုးတော်ဆက်တဲ့သူကပြောပြပါဗျ။ဦးစိုးမင်းဟာအဖမ်းမခံရခင်မှာစမ်းမရေးကောင်းမှုပြီးတန်လုပ်ငန်းလုပ်ကင်နေသူတဦးဖြစ်ပြီး သူ့ရဲ့အလောင်းအိမ်ပြန်ရောက်လာချိန်စစ်ဆေးကြည့်တဲ့အခါခြေလက်နဲ့တင်ပါးတွေမှာရိုက်နဲ့ထိုးကျိတ်ဒဏ်ရာနောက်တစ်ခုလုံးဖူးယောင်ညုံမဲ့ဒဏ်ရာတွေနဲ့အလောင်းကိုပြန်ရတာကြောင့်ဦးစိုးမိတ်ဟာစစ်ကြောရေးမှာပဲအသက်ပါသွားတယ်လို့ယူဆတဲ့အကြောင်းဒီဆွေမျိုးတော်ဆက်သူကပြောပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မိုင်းနာကျေးရွာမှာတော့အိမ်သစ်တပ်ပွဲပြုလုပ်နေတဲ့ဥဉ္ကောင်စော်အောင်ရဲ့နေအိမ်ကိုဇူလိုင်လ၁ရက်မနေ့ကမနက်စောစောပိုင်းမှာပဲစစ်ကောင်စီတပ်တွေကအင်အားအပြည့်နဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့တဦးသေးဆုံးပြီးလူ30လောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတဦးကပြောပါရယ်ဝင်ရောက်စီးနှင်းပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမိုင်းနာကျေးရွာဒေသခံတဦးကအခုလိုပြောပါရယ
်မနေ့ကကျမတို့ကတနတ်တန်ကြားမှာပဲကျမတို့ကလက်နိုးတာပေါ့လက်နိုးဆိုတော့အခုလိုဒီနေ့တိုက်ပွဲဖြစ်ပြန်ပြီဖြစ်တယ်ဆိုရင်မှနောက်တော့ကျမတို့ဈေးထွက်လာတဲ့ခါကျတော့အဲ့လိုဒီ interpret မှာဝင်ကြည့်တာပါဗျာပေါ့နော်အဲ့လိုအယောက်30 20 30လောက်ဖန်ကြည့်သွားတယ်ကအဲ့အလောက်ပဲကျမတို့ကြားရတယ်တော့ဟို interpret ဆိုတော့နော်မိဟိုဘာလဲ8 day ပေါ့နော်ဆီမျိုးတားချင်းနေလဲအများကြီးလာကြတယ်လို့ပြောလဲအဲ့ကတယောက်သူဦးတယောက်ပဲဖြစ်မှာပေါ့နော်အဲ့ဒူတေးတွေဆိုတာတိကျလေကျမတို့လည်းမသိရသေးဘူ
းအဲ့ဒီအိမ်သစ်တက်ပွဲကိုဘာကြောင့်ဝင်စီးနှင်းပြစ်ခတ်ခဲ့တယ်လဲဆိုတာအတိအကျမသိရသေးဘူးလို့ပြောပါတယ်အဲ့ဒီမိသားစုဝင်အားလုံးကိုလည်းဖမ်းဆီးထားပြီးတော့ပိတ်ထားတာတွေ့ရတယ်လို့အဲ့ဒီဒေသခံကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်ကစပြီးဇူလိုင်လ1ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်ကလင်းငယ်တွေအပါအဝင်တေဆုံရသူစုစုပေါင်း885ယောက်ရှိနေပြီလို့နိုင်ငံရေးကြီးသားများကူညီဆောက်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ် AAPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားလုံးတယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ထားပါတယ်ရှင်